Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်နိုဝင်ဘာလ19ရက်အင်္ဂါနေ့ညနေခင်း 6:00 အစီအစဉ်တွေကိုလိုင်းဒိုမီတာ16925ရောကနေတိုက်ထုတ်လည်နေပါပြီရှင်ဒီမှာနောက်တော့ပါဒီကနေ့ညနေခင်းအစီအစဉ်တွေတာဝန်ယူသင်ဆက်တော်မှာပ
ါကျွန်တော်အောင်လင်ဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတပေါ်အရေးယူသင့်မသင့်စုံစမ်းနေတဲ့ဟောက်လွတ်တော်ထောက်လိုင်းကုမ္ပဏီမှာအမျိုးသားလူညွန်ရေးထိတန်းရာရှိတွေဒီကနေ့ထွက်ဆိုကြမှာဖြစ်ပါတယ်။ဟောက်ကောင်တက်ဆူချောင်းဝင်းနဲ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့တို့ကဆက်လက်ထိတက်ရင်ဆိုင်နေဆဲဖြစ်ပြီးတင်းမာမှုတွေလည်းဆက်လက်ကြီးထွားနေပါတယ်။ဒီလိုထိတန်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မကင်ဖြူထွေးနဲ့အတူညင်ညာပြေးသွားမှာပါ
။ကောင်းပါပြီရှင်။လူမျိုးရုံးသတ်ဖြတ်မှုတာစီရေးစာချုပ်ချိုးဖောက်မှုနဲ့မြန်မာအစိုးရကိုကမ္ဘောဒီးယားနိုင်ငံက ICJ နိုင်ငံတကာတရားရုံးမှာအမှုဖွင့်လျှောက်ထားချက်ကိုရှေ့လာထဲမှာကြားနာဆေးဆီရုံးမဲ့တင်မှာကတော့
ဒီအမှုတွေက ICJ ရော ICC ရောကြားပါမယ်။ဘာကြောင့်လဲဆိုဒီတရားဥပဒေကိစ္စတွေကဆက်နိုင်တယ
်။ Belgium နိုင်ငံအခြေစိုက် Europa မှာရုံးရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးဟန်ညွန်ဝေပါရှင်အပြည့်စုံကတော့မကြခင်ကြားရမှာပါ။ဒါအပြင်ရခိုင်ပြည်နယ်ကိုသုံးရကြခင်းနဲ့ရောက်နေတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ် Christine Bougnat ရဲ့ဒေတာရင်းအခြေအနေပေါ်အကြံပြုချက်တွေကိုလည်းတင်ပြတော့မှာပါ။ဒီအချိန်မှာပဲရခိုင်ပြည်နယ်မြောက်ပိုင်းဖက်မှာတိုက်ပွဲတွေဆက်တိုက်ဆူလို့ဖြစ်နေတဲ့အတွက်ဒေတာခံတွေထိခိုက်ဒဏ်ရာရတဲ့တဲ့အသေးစိတ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရတဲ့တွေကိုကောင်လင်းဦးနဲ့မကင်ဖြူတွေတို့ကပြောပြပေးကြပါအောင်ရှင်။
အမေရိကန်သမ္မတပေါ်အရေးယူသင့်မသင့်စုံစမ်းနေတဲ့ဟောက်လွတ်တော်ထောက်လိုင်းကုမ္ပဏီမှာပြီးခဲ့တဲ့ဇူလိုင်လတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီတို့တယ်လီဖုန်းဆက်စကားပြောတာကိုနားထောင်ခဲ့ကြတဲ့အမျိုးသားလူညွန်ရေးထိတ်တန့်ရာရှိဒီကနေ့ထွက်ဆိုကြမှာဖြစ်ပါတယ်။မနက်ပိုင်းကျန်းနာပွဲအစီအစဉ်မှာတော့သူသမ္မတမိုက်ဖက်ဆက်လက်တော့ဖြစ်သူဂျင်နီဖာဝီလျံစ်နဲ့အမျိုးသားလူညွန်ရေးကောင်စီရဲ့ယူကရိန်းဆိုင်ရာထိတ်တန့်ရာရှိဒုပုံမူကြီးအလက်ဆန်ဒါဗင်မန်တို့ထွက်ဆိုသွားကြမှာပါ။ထို့တော်မှာထွက်ဆိုမဲ့နှစ်ယောက်စလုံးကတော့သမ္မတထရန့်ဟာသူ့ရဲ့နိုင်ငံရေးပြင်ပတဲ့ပေါ်စုံစမ်းစစ်ဆေးဖို့ယူကရိန်းစုကတာဝန်ရှိသူတွေကိုဖိအားပေးခဲ့တယ်လို့ဆွဆွဲထားတဲ့တယ်လီဖုန်းဆက်သွယ်မှုနဲ့ပတ်သက်ပြီးစိုးရိမ်မခင်တဲ့သဘောထားတွေကိုပြောဆိုထားကြပါတယ်။မွန်လွန်ပိုင်းကျန်းနာပွဲမှာတော့ယူကရိန်းဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဟောင်းကတ်ဖော်ကာနဲ့ပြီးခဲ့တဲ့လကမှရာထူးကနှုတ်ထွက်သွားတဲ့အမျိုးသားလူညွန်ရေးကောင်စီဥရောပနဲ့ရုရှားရေးရာအကြီးအကဲဒါရိုက်တာတင်မော်ရီဆန်တို့ထွက်ဆိုကြမှာပါ။ဒီနေ့အင်္ဂါနေ့ကနေကျားသာပင်နေ့အထိအောက်လွတ်တော်ကျားနာပွဲ၅ချိန်မှာတက်တည်ကိုရောက်ရဲ့ထွက်ဆိုချက်တွေကိုကျားနာဖို့လည်းစီစဉ်ထားပါတယ်။သမ္မတထရန့်ကတော့အောက်လွတ်တော်ထောင်လိုင်းကော်မတီရဲ့စုံစမ်းမှုတွေကိုစာနဲ့ထွက်ဆိုဖို့စဉ်းစားနေတဲ့အကြောင်းမနေ့ကပဲပြောဆိုထားပါတယ်။သူအနေနဲ့အမှားယွင်းလုပ်ခဲ့တာမရှိသလိုဥပဒေနဲ့မညီတဲ့လုပ်ငန်းစဉ်ကိုအားပေးတာမျိုးတွေမလုပ်ချင်ပေမဲ့လည်းစာနဲ့ဖြေချဖို့စဉ်းစားနေတဲ့အကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုခဲ့တာပါ။သမ္မတအနေနဲ့ကော်မတီရှေ့မှာမှသူပြောချင်တာတွေကိုအမှန်တိုင်းပြောဖို့ဓမ္မမဟုတ်လဲစာနဲ့ဖြစ်ဖြစ်သူ့ဘက်ကဖြည့်ရှင်းနိုင်တဲ့အခွင့်အရေးရှိတဲ့အကြောင်းဟောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကအမေရိကန်ရုပ်သံ CBS ကိုပြောဆိုလိုက်ပြီးနောက်မှာပဲသမ္မတထရန့်ကတုံ့ပြန်ပြောဆိုလိုက်ကြလည်းဖြစ်ပါတယ်
ပြီးခဲ့တဲ့စနေနေ့တုန်းကအမေရိကန်သမ္မတဒေါ်နယ်ထရန့်စစ်ဆေးရုံတစ်ခုကိုရုတ်တရက်သွားရောက်ခဲ့တာဟာပုံမှန်လုံနေကြဆစ်စစ်ဖို့အတွက်သွားခဲ့တာဖြစ်တဲ့အကြောင်းသမ္မတအင်ဂျီရောကချမှန်တီးပြီးပြောပါရယ်မချင်မဲ့ပဲသမ္မတထရန့်စစ်ရုံကိုသွားခဲ့တာကြောင့်သူ့ကျမ်းမာရေးနဲ့ပတ်သက်ပြီးတော့တန်လျာနဲ့ပြောဆိုတာတွေဖြစ်ခဲ့တာပါသမ္မတအနေနဲ့တနအီကျော်ကျော်လောက်သွေးစစ်ဆေးစစ်ဓာရီနဲ့ကျန်းမာရေးကိစ္စဆရာဝန်နဲ့ဆွေးနွေးတိုင်ပင်တာတွေလုပ်ခဲ့တဲ့အကြောင်းသမ္မတရဲ့ပုဂ္ဂိုလ်ရေးဆရာဝန်အမေရိကန်ရေးတက်တက်မှုရှန်ခွန်လီကထုတ်ပြန်တဲ့ကျန်းမာရေးမှတ်တမ်းမှာဖော်ပြထားပါတယ်။ဒီထဲမှာနှလုံးဓမ္မမှုအာယုံကျော်ဆိုင်ရာအထူးပြုဆေးစစ်ချက်တော့မပါပါဘူး။ဝါတရစ်စစ်စီယုံကိုသမ္မတထရန့်လာရောက်ခဲ့တာဟာဒီနှစ်အတွက်ကျန်းမာရေးကြိုတင်ကာကွယ်မှုတစ်စိတ်တစ်ပိုင်းအဖြစ်ပုံမှန်ဆစ်စစ်တာသာဖြစ်ပြီးလာမယ့်နှစ်သစ်ကုနှစ်ပြီးတာနဲ့ပိုးပြီးတော့ပြည့်စုံတဲ့ဆစ်စစ်တာတွေဆက်ပြီးတော့လှုပ်သွားမှာဖြစ်တဲ့အကြောင်းဒေါက်တာခွန်လီကပြောပါရယ်။တင်းတက်တကပုံမှန်ဆစ်စစ်ဖို့အတွက်ပြီးခဲ့တဲ့ဖေဖော်ဝါရီလတည်းသမ္မတစစ်ယုံသွားခဲ့ချိန်တုန်းကတော့ဒီသမ္မတရဲ့တနေ့တာအစီအစဉ်တွေထဲမှာဂျာဟိုကြိုတင်ပြောခဲ့တာဖြစ်ပေမဲ့လို့ဒီတစ်ချိန်မှာတော့ဒီအရင်ကလိုပုံမှန်ဆစ်စစ်မဲ့အကြောင်းကြိုမပြောခဲ့တာပါ။ခွန်လီကတော့အစီအစဉ်ဖြစ်မဖြစ်မသေးကြတဲ့အခြေအနေတွေရှိခဲ့တာကြောင့်လို့ဆိုပါတယ်။အင်မြူဒိုပြန်ကြားရေးအရာရှိစတက်ဖနီဂစ်ဆမ်ကတော့သမ္မတအနေနဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းအခြေရခဲ့တာကြောင့်ရောနောက်လာမယ့်2020မှာအလုပ်များမှာကိုကြိုးပြီးတော့တည်နေခဲ့တာကြောင့်ရောအခုလိုကြားပြတ်ပုံမှန်ဆစ်စစ်မှုတချို့ကိုလုပ်ခဲ့တာဖြစ်တယ်လို့အစောပိုင်းကြေညာချက်ထုတ်ပြန်ထားပါရဲ့ရှင်။
တောင်ကိုရီးယားမှာအမေရိကန်တပ်ဖွဲ့တွေခြေစိုက်ထားတဲ့အတွက်ကုန်ကျစရိတ်နဲ့ပတ်သက်လို့သဘောတူညီမှုရာရည်နိုင်ငံတာဝန်ရှိသူတွေရဲ့စိုးမျိုးတော့ဒီကနေ့ဆွေးနွေးပွဲရုတ်တရက်ဖြစ်သွားပါတယ်။ကုန်ကျစရိတ်အတွက်တောင်ကိုရီးယားကဒေါ်လာ5ဘီလီယံပေးဖို့ တမတ်ထရန့်ဆွေကတောင်းဆိုနေတဲ့ပေါ်နိုင်ငံတော်ဝန်ရှိသူတွေဆွေးနွေးနေပြီမဲ့မအောင်မြင်ဖြစ်ခဲ့တာပါ။ကုန်ကျစရိတ်တွေအမေရိကန်ကဆိုပြထားတဲ့ပမာဏနဲ့တောင်ကိုရီးယားဘက်ကတင်ပြတဲ့ပမာဏကွာဟနေတယ်လို့လည်းအမေရိကန်ကိုယ်စားလှယ်ဖွဲ့ထိတ်တန့်တာဝန်ရှိသူတယောက်ကပြောဆိုခဲ့ပါတယ်။ဒီတွယ်လဲတောင်ကိုရီးယားနိုင်ငံဘက်ကပြန်လည်စဉ်းစားဖို့အချိန်ပေးတဲ့အနေနဲ့ဒီကနေ့ဆွေးနွေးပွဲကိုဆုံးသတ်တာဖြစ်တဲ့အကြောင်းလွန်ကျွေးဆန်ရညင်းနေဆွေးနွေးအမေရိကန်ကြီးရန်အချံပေးပုဂ္ဂိုလ်ဂျိမ်းစ်တေဟတ်ကပြောဆိုခဲ့တာပါ။မဟာမိတ်နိုင်ငံကြီးအပြန်အလှန်လက်ခံနေလောက်တဲ့အဆိုပြုချက်အသစ်တွေရရှိလိမ့်မယ်လို့ပြောလင်းနေကြောင်းလည်းပြောဆိုခဲ့ပါတယ်။တောင်ကိုရီးယားမှာအခြေစိုက်ထားတဲ့အမေရိကန်တပ်ဖွဲ့ဝင် 28,500 တွဲပုံမှန်စိုက်ထုတ်ကုန်ကျခံမှုတမန်ထရန့်ကတခြားလုံး PRP ပြောဆိုထားသလိုတပ်ဖွဲ့တွေကိုပြန်ရုပ်ဖို့ဒီလဲသတိပေးပြောဆိုနေတာပါ။နိုင်ငံကြီးကွာချက်ကြီးမားလို့တဲ့အတွက်ဆွေးနွေးပွဲပြစ်ခဲ့ရပေမဲ့တောင်ကိုရီးယားမှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်အရေးအတွက်ရှော့ချသွားဖို့အထိပြောတာဆိုတာမျိုးတော့မရှိသေးတဲ့ကြောင့်လဲတောင်ကိုရီးယားစစ်ဆင်ညင်နေရင်မူဂျွန်ဘိုကဒိန်းတောက်တွေကိုပြောဆိုခဲ့ပါတယ်။တောင်ကိုရီးယားကဒီနှစ်အတွက်ဒေါ်လာ1,890ကျော်ပေးဖို့ကတိပြုထားပေမဲ့အမေရိကန်က5ဘီလီယံအထိတောင်းခံနေတာဖြစ်တယ်လို့လဲတောင်ကိုရီးယားလက်တော်အမတ်တွေကပြောဆိုထားကြပါတယ်။
ဟောင်ကောင်တက္ကသိုလ်ဝင်အထွေမှာကျန်နေတဲ့ဆန္ဒပြကျောင်းသားတွေကိုလုံခြုံရေးတပ်ဖွဲ့တွေကပိတ်ပြီးဝိုင်းထားတဲ့အတွက်အတားဆီးတွေကနေကြော်ဖြတ်ဖို့ကျောင်းသားတွေကြိုးစားခဲ့ကြပါတယ်။ကျောင်းသားတွေကိုသူတို့ရဲ့လက်ဖြစ်လက်နက်တွေကိုထားခဲ့ပြီးကျောင်းဝင်တွေကနေထွက်ပေါက်တစ်ခုနဲ့သုံးပြီးထွက်ခွာကြဖို့ရဲကတနင်းငွေနေနေကလေးကအမိတ်ပေးချတာပါ။ဒီလိုထွက်ပေါက်တစ်ခုတွေကနေထွက်တဲ့အခါကျောင်းသားတွေအနေနဲ့ဆန္ဒပြစုပူလှုပ်ရှားမှုနဲ့အယွယူခံရနိုင်ပွဲလဲရှိနေတာပါ။ဒီနေ့အင်္ဂါနေ့အစောပိုင်းကတော့အာဏာပိုင်တွေနဲ့ဒေသခံခေါင်းဆောင်တွေအကြားညှိနှိုင်းမှုတွေလုပ်ခဲ့ပြီးတဲ့နောက်ရာနဲ့ချီတဲ့ကျောင်းသားတွေကကျောင်းဝင်တွေကနေထွက်ခွာပေးဖို့သဘောတူခဲ့ကြပါတယ်။ဒါပေမဲ့ကျောင်းသားတွေကထွက်ပေါက်ကမထွက်ဘဲရဲအတားစီတွေကိုကြော်ပြီးအပြင်မှာစောင့်နေကြတဲ့မော်တော်ဆိုင်ကယ်တွေစီကိုရောက်အောင်ကျူးနဲ့ရှော့စီးပြီးတော့ထွက်ပြေးဖို့ကြိုးစားခဲ့ကြပါတယ်။ဒီလိုထွက်ပြေးဖို့ကြိုးစားတဲ့ကျောင်းသားတွေကိုလုံခြုံရေးတပ်ဖွဲ့တွေကမျက်ရည်ယိုပုံးတွေရော်ဘာကြီးတွေတုံးပြီးတော့တားဆီးခဲ့ပါတယ်။ပြည်ရဲ့သတင်းပတ်ကတဲ့ကတပ်တူကြောင်းဝင်ထဲမှာရာနဲ့ချီတဲ့ဆနပြကြောင်းသားတွေနေရာယူပြီးရဲတွေဝင်မလာနိုင်အောင်အတားအဆီးတွေလုပ်ခဲ့ကြသလိုလက်လုံမီးလောင်ဘုံတွေအုတ်ခဲတွေမြားတွေနဲ့အစင်သင့်ပြင်ဆင်ထားခဲ့ကြတာပါလက်ရှိမှာကြောင်းဝင်ထဲဆနပြကြောင်းသား100လောက်ရှိနေသေးတယ်လို့ဟောင်ကောင်တပ်တူဝင်ထဲမှာကြောင်းသားတွေနဲ့အတူရှိနေတဲ့ဗီဒီယိုသင်းတာအရစ်စတောင်ကပြောပါတယ်ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့ဒီအခြေအနေအတွက်အလွန်မင်းစိုးရိမ်မိတဲ့အကြောင်းနဲ့ပြဿနာကိုငြင်းငြင်းချမ်းချမ်းဖြေရှင်းဖို့မျှော်လင့်တဲ့အကြောင်းဒီကနေ့ပြောကြားခဲ့ပါတယ်ရှင်
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ရလိုင်းဒိုမီတာ19 kHz 15563ရလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာစီစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ညင်ညာနေပါတယ်တာလီဘန်ရဲ့အချင်းတကြားဖမ်းဆီးထားတဲ့နောက်နိုင်ငံသားနှစ်ယောက်ကိုအချင်းသားလဲလှယ်တဲ့အစီအစဉ်ရပြန်လွတ်ပေးလိုက်ပါရဲ့အချင်းသားလဲလှယ်တဲ့အစီအစဉ်ရတာလီဘန်စစ်မြေတပ်မှုသုံးယောက်ကိုလည်းအာဖဂန်ဆွေကပြန်လွတ်ပေးလိုက်တာပါအမေရိကန်နိုင်ငံသားကေဗင်ကင်းနဲ့ဩစတြေးလျနိုင်ငံသားတမိုသီဝိတ်စ်တို့ကိုတောင်ပိုင်းစပူးပြည်နယ်မှာပြန်လွတ်ပေးလိုက်တာဖြစ်ကြောင်းလဲတာလီဘန်နဲ့နှိစက်သူတွေကပြောပါရဲ့ပြန်လွတ်လာသူနှစ်ဦးကိုတော့ပမောက္ခတွေဖြင့်စာတင်ကြားပို့ချနေတဲ့ကမ္ဘုံမြူတော်ကအမေရိကန်တက္ကသိုလ်ကျောင်းဝင်းအဖြစ်ပဲမှာ2016ဩဂုတ်လကတာလီဘန်နေဖမ်းဆီးသွားတာပါကျင်းနာလဲလဲတဲ့အစီအစဉ်ကဖန်စီကန်တာလီဘန်တပ်မှုသုံးယောက်ကိုလီကျောင်းကနေကတ္တနိုင်ငံကိုပို့ဆောင်လိုက်ပြီးနိုင်ရိုင်းချမှာပဲသူတို့နှစ်ယောက်ကိုလည်းပြန်လွတ်ပေးလိုက်တာဖြစ်ပါတယ်ပြန်လွတ်ပေးလိုက်တဲ့တာလီဘန်အစစ်မြေအကျဉ်းသားသုံးဖြစ်တဲ့ဟာကာနီချမ်ပီယံဖွဲ့ခေါင်းဆောင်ရဲ့ညီဖြစ်သူ NS ဟာကာနီတာလီဘန်တပ်မှုနှုတ်ဖြစ်တဲ့ဟာချီမာလီခန်နဲ့ဟာဖစ်ရာရှိတ်တို့ကိုတော့အာဖဂန်ဆွေရက2014ခုနှစ်ကလေးကဖန်စီထားတာပါတာလီဘန်အနေနဲ့တိုက်ရိုက်ဆွေးနွေးနိုင်မှုရည်ရွယ်ပြီးအချင်းသားလဲလှယ်မဲ့အစီအစဉ်ကိုအာဖဂန်သမ္မတအရှက်ကာနီကပြီးခဲ့တဲ့သတင်းပတ်ထဲမှာကြေညာခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်တော်စုမှာ2000ခုနှစ်စက်တင်ဘာ17ရက်နေ့ကအချက်ပဲတက်ကတ်မှုတွေကိုကြိုးကန်စီစဉ်ခဲ့တဲ့အဲခိုင်ရာချမ်ပီယံဖွဲ့ခေါင်းဆောင်အော့စမာဘင်လာဒင်ကိုလက်ခံထားခဲ့တဲ့တာလီဘန်စစ်သွေးကြွတွေကိုအမေရိကန်ဦးဆောင်တဲ့တပ်တွေက2000ခုနှစ်မှာချေမှုန်းခဲ့ပြီးနောက်ပိုင်းကစလို့အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေကအကြီးအကျယ်ပုံကမှုတွေဆက်လုပ်ခဲ့ကြတာလည်းဖြစ်ပါတယ်။
အရှေ့နယ်ပိုင်းဒေသဂျော်ဒန်မြေအနောက်ဘက်ကန်ဝက်စ်ဘန့်မှာရှိတဲ့အစ္စရေးကျူးကျော်သိမ်းပိုက်ထားတဲ့နယ်မြေတွေပေါ်မှာဂျူးတွေရဲ့အင်အားတိစောက်မှုတွေဟာနိုင်ငံတကာဥပဒေနဲ့မညီကြောင်းအမေရိကန်အစိုးရဆက်ဆက်နှစ်ပေါင်း40ကြာလက်ခံလာခဲ့တဲ့မူဝါဒကိုလက်ရှိထရမ့်အစိုးရကဆွန့်လွတ်လိုက်ပါတယ်။အခုလိုဆွန့်လွတ်ကြောင်းကြေညာလိုက်တာနဲ့ပတ်သက်လို့တော့အရင်မူဝါဒတုန်းကလည်းညဉ့်ညက်ရေးအတွက်အလုံးမဖြစ်ခဲ့တယ်လို့အခုဆုံးဖြတ်ချက်ကြောင့်လည်းညဉ့်ညက်ရေးကိုထိခိုက်လာနိုင်စရာမရှိဘူးဆိုပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကပြောပါတယ်။အခုဆုံးဖြတ်ချက်ကတမိုင်းကြောင်းအခြေအနေအရထူးခြားတဲ့အချက်တွေပေါ်မှာအခြေခံဆုံးဖြတ်တာဖြစ်ပြီးမစင်မချင်းဘက်လိုက်ဆောင်ရွက်တာမျိုးမဟုတ်ဘူးလို့လည်းဝန်ကြီးပွန်ပေယိုကပြောပါရယ်အခုလိုသမ္မတထရမ့်ရဲ့ကြေညာချက်ကိုဒ ဒီသမ္မတထရမ့်အစိုးရရဲ့ကြေညာချက်ကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုကကြိုဆိုပါတယ်။တမိုင်းတခြားအမေရိကန်တွေမှားခဲ့တဲ့အမှားကိုသမ္မတထရမ့်ကပြင်ဆင်ပြီးအမှန်တရားနဲ့တရားမျှတမှုအတွက်ထောက်ခံအားပေးလိုက်ကြတယ်လို့အစ္စရေးဝန်ကြီးချုပ်ကပြောပါတယ်။ ပါလက်စတိုင်းအစိုးရရရှိတွေကတော့အမေရိကန်ရဲ့အခုလုပ်ရဟာနိုင်ငံတကာဥပဒေတွေနဲ့လုံးဝဆန့်ကျင်နေပြီးတာဝန်မဲ့လုပ်ရအဖြစ်ဝေဖန်ပါတယ်။
ဒီလိုရက်ကရှေ့လျှောက်ဒေသတွေငြိမ်းချမ်းရေးလုပ်ငန်းစီတွေမှာအမေရိကန်ပါဝင်နိုင်တဲ့အခန်းကဏ္ဍကိုထိခိုက်အောင်လှုပ်ဆောင်လိုက်တာဖြစ်တဲ့အကြောင်းပါလက်စတိုင်းသမ္မတမမှုအဘက်ရဲ့ပြောခွင့်ရကပြောပါတယ်ရှင်။ယူရိုနိုင်ငံတော်အစိုးရဆန့်ကျင်စံနှုန်းပြပွဲတွေကိုနေ့နေ့နဲ့အစီအစဉ်တစ်စိတ်တစ်ပိုင်းကျင်းတဲ့အာဏာပိုင်တွေကအင်တာနက်ဆက်သွယ်မှုတွေကိုဆက်လက်ပြတ်တောက်ထား ဆက်လို့ UN ဆွေးရာအင်တာနက်ဆက်သွယ်မှုတွေကိုဖြတ်တောက်ထားတာဖြစ်တဲ့အကြောင်း VOE ကိုပြောပါရယ်အင်တာနက်ဆက်သွယ်မှုတွေအလုံးကြီးပါဖြတ်တောက်ခံထားရပြီးနည်းပညာကျွမ်းကျင်သူတို့ကသာပြည်ပြုံမှုတွေကိုကျော်လွှားအသုံးပြုနိုင်တဲ့အကြောင်းအဖွဲ့ရဲ့ဒါရိုက်တာ App တို့ကပြောဆိုခဲ့တာပါအင်တာနက်ဖြတ်တောက်မှုကြောင့်ဆန္ဒပြပွဲတပ်ပုံတွေကိုဖြန့်ဝေရာအချင်းချင်းနဲ့ရောပြင်ပကဘာနဲ့မှဆက်သွယ်ရမှာ UN နိုင်ငံသားတွေအခက်ကြုံနေရပါတယ်ဆွေးရကထုတ်ပြနေတဲ့ဓာတ်ဆီဈေးနှုန်းကိုပြီးခဲ့တဲ့တောက်ချနေမှာပဲရုတ်တရက်50ရာခိုင်နှုန်းတိုးလိုက်ရတာဆန္ဒပြပွဲတွေလည်းရုတ်တရက်ပေါ်ပေါက်လာခဲ့တာပါ
အီရန်နိုင်ငံမှာဆွေးရဆန့်ကျင်ဆန္ဒပြပွဲတွေရက်ဆက်ဖြစ်ပွားနေခဲ့ပြီးတဲ့နောက်ကျင်းပမှုတွေပိုဆိုးလာနေပါတယ်။ဘက်တမျိုးကအကြီးကဲတရားကြီးပေါ်မှာတနင်္ဂနွေနေ့ကဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေအကြားထိတ်တန့်ရင်ဆိုင်မှုတွေတဖန်ပြန်ဖြစ်ခဲ့တယ်လို့ဆန္ဒပြသူတို့ဦးသိဆုံးခဲ့ပြီး30ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။မနေ့ကတနင်္လာနေ့ကလည်းအီရန်နိုင်ငံရဲ့အကြီးကဲစိတ်ကန်းနဲ့ရေနံတွင်းတွေရှိရာကိုသွားတဲ့လမ်းတွေကိုဆန္ဒပြသူတွေကပိတ်ဆို့ဆန္ဒပြခဲ့ကြပြီးတစ်လအတွင်းမှာဒုတိယအကြိမ်အခုလိုပိတ်ဆို့ဆန္ဒပြကြတာလည်းဖြစ်ပါတယ်။ဒီလိုဆန္ဒပြမှုတွေကြောင့်နိုင်ငံရဲ့ဒီသွင်းကုန်ပစ္စည်းတွေအတင်ချလုပ်တဲ့စိတ်ကန်းရှိရာကိုအလုပ်သမားတွေနဲ့ကုန်တင်ကားတွေမဝင်ရောက်နိုင်ပဲဖြစ်နေရတာပါ။ဘက်စထရာမြို့မှာလည်းဆန္ဒပြသူတွေကဇူဘဲယာရေနံလုပ်ငန်းအဝင်လမ်းကိုပိတ်ချတာကြောင့်တနေ့ကိုရေနံစီပေါင်း၄သိန်းကျော်ထုတ်ပေးနေတဲ့ဒီရေနံတွင်းမှာရေနံလုပ်သားတွေအလုပ်ခွင့်မဝင်နိုင်ပဲဖြစ်နေရပါတယ်။ဤရနိုင်ငံအတွင်းအလုတ်ကန်ရှားပါမှုအချင်းပြေချစားမှုနဲ့ဝင်ငွေမညီမျှမှုတွေကိုမကျေနပ်ကြတော့ပြီးခဲ့တဲ့အောက်တိုဘာလတုန်းကစတင်ခဲ့တဲ့ဆန္ဒပြပွဲတွေဟာနောက်ပိုင်းမှာတော့အစိုးရတရက်လို့အပြောင်းလဲလုပ်ဖို့အထီးတောင်းဆိုလာကြတာပါဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကကြီးအစ်စ်တွေမြေယူဘုံတွေလူတွေကိုမူးနေနှင်တက်မိသွားစီပဲအောင်လုပ်တဲ့ဒီဘုံတွေကိုသုံးပြီးတော့နှိမ်နှင်းခဲ့တာကြောင့်ဆန္ဒပြပွဲတွေစတင်ဖြစ်ပွားချိန်ကစလို့လူပေါင်း320ကျော်တိတ်ဆုံးခဲ့ရပြီဖြစ်တယ်လို့ဒဏ်ရာရသူတွေလည်းထောက်နေချီရှိခဲ့ပါတယ်ရှင်
The Voice of America. ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့နေမျိုးကိုအောင်လင်းဦးနဲ့မခင်ဖြူတို့ကကြေညာပေးခဲ့တာပါရှင် VOA ကနေခုထုတ်လင်းပေးနေတဲ့အစီအစဉ်ကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်လူမျိုးရုံးတပ်ဖြတ်မှုတားဆီးရေးနဲ့အပြစ်ပေးရေးစာချုပ်ကိုမြန်မာအစိုးရကချုပ်ပေါက်ကြောင်ဆွဲချတဲ့ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကအမှုဖွင့်ရှောက်ထားချက်ကိုဒီဇင်ဘာလ10ရက်ကနေ12ရက်နေ့ထိအများပြည်သူရှိကြားနာစစ်ဆေးမှာဖြစ်ကြောင်း ICJ တရားရုံးကမနေ့တနင်္လာနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်ဂမ်ဘီယာရဲ့ဆွဲချက်ကို ICJ မှဥပဒေကြောင်းအရရင်ဆိုင်ဖြေရှင်းဖို့မြန်မာအစိုးရကပြင်ဆင်နေကြောင်းကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဦးဟောက်တို့စွန်းက VOA ကိုပြောပါတယ်ဒီအကြောင်းမှအင်ဂျင်နိုင်ကအပြည့်ဆုံးတင်ပြထားပါတယ်
ဒီတားနာစစ်ဆေးမှုမှာ ICJ တရားရုံးကိုဂမ်ဘီယာကတောင်းဆိုထားတဲ့မြန်မာအစိုးရကိုအရေးယူတားမြစ်တဲ့ယာယီအမိန့်ထုတ်ပြန်ပေးဖို့ဆိုတဲ့အချက်ကိုအဓိကထားမှဖြစ်ကြောင်း ICJ ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။နိုဝင်ဘာလ17ရက်နေ့က ICJ တရားရုံးကိုတင်သွင်းလျှောက်ထားတဲ့ဂမ်ဘီယာရဲ့ဆွဲချက်အမှုမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးမစ်ရှင်ကတွေ့ရှိခဲ့တဲ့အထောက်အထားတွေအရလူမျိုးရေးဒါမှမဟုတ်ဘာသာရေးအရာကွဲပြားနေတဲ့အတိုင်းဝိုင်းတစ်ခုလုံးဒါမှမဟုတ်အစိတ်ပိုင်းတစ်ခုလုံးကိုတေးချေပျက်စီးအောင်လုပ်ခဲ့တဲ့အတွက်လူမျိုးတုံးတက်ပြတ်မှုဆိုတဲ့ပြစ်မှုမြောက်ကြောင်းအပြင်ရိုဟင်ဂျာတွေအပေါ်နောက်ထပ်ပြစ်မှုကျူးလွန်မှုတွေမဖြစ်ပေါ်စေရေးရပ်တန့်ဖို့ ICJ တရားရုံးအနေနဲ့ယာယီအမိန့်ထုတ်ပြန်ပြီးမြန်မာအစိုးရကိုတားမြစ်ဖို့တောင်းဆိုချက်ပါဝင်နေတာပါအခုဒီတောင်းဆိုချက်ကို ICJ တရားရုံးကအရင်ဆုံးကြားနာစစ်ဆေးမှာဖြစ်ပါတယ်အဖွဲ့ဝင်15ဦးပါတဲ့ ICJ တရားသူကြီးတွေရဲ့ရှေ့မှောက်မှာဒီဇင်ဘာလ10ရက်နေ့မှာဂမ်ဘီယာကအရင်ရှောက်လဲရမှာဖြစ်ပြီး17ရက်နေ့မှာမြန်မာကရှောက်လဲပြီးတဲ့နောက်12ရက်နေ့မှာနှစ်နိုင်ငံလုံးကဒုတိယပိုင်းအနေနဲ့ဆက်လက်ရှောက်လဲရမှာဖြစ်ပါတယ်။ ICJ မှာဥပဒေကြောင်းအရာရင်ဆိုင်ဖို့မြန်မာအစိုးရကပြင်ဆင်နေကြောင်းလဲနယူးယောက်ကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ကြီးဦးဟောက်တူစွန်းက VOE ကိုပြောပါတယ်
။ဟိုကျွန်တော်တို့ဥပဒေကြောင်းအရာပေါ့ဗျာ UN အဖွဲ့ဝင်နိုင်ငံတနိုင်ငံအနေနဲ့OIC အနေနဲ့ဆွဆွဲတဲ့ဟာကိုဟိုကျွန်တော်တို့ကမဟုတ်မှန်ကြောင်းဥပဒေကြောင်းအရာပြန်လည်ပြီးတော့ပ
ဒီကိစ္စကိုမရှုံးချင်တော့တကယ်ပဲသူတို့ကိုယ်တိုင်ဒီမြန်မာနိုင်ငံထဲမှာဘယ်လိုအချက်လက်တွေတွေ့ခဲ့တယ်ဘယ်လိုစုံစမ်းခဲ့တယ်ဘယ်လိုအရေးယူခဲ့တယ်ပြီးတော့မှရှေ့ပိုင်းမှာဘယ်လိုလုပ်မယ်ဆိုတာသူတို့ပြောနိုင်မှာကြိုးရှိမယ်
ဒီတော့တွင်ဘင်္ဂလားဒေ့ရှ်နိုင်ငံသားထဏာကငယ်တဲ့ဝင်ကြီးရှယ်ရီယာအလမ်ကရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့လူမျိုးတုံးတပ်ဖြတ်မှုဆိုတဲ့စွဲချက်ကို
ICC နဲ့ICJ တရားစီရင်ပိုင်တဲ့အတွက်မှာမြန်မာနိုင်ငံရှိနေပါတယ်။ဒါနဲ့ပတ်သက်လို့တမ်မတ်ကြီးဦးဟောက်တူဆွမ်းရဲ့တုံ့ပြန်ချက်ကတော့ICC ကတော့ရှင်းပါတယ်ချိုးရမီဒီယာလည်းပြောတယ်ကျွန်တော်လည်းဟိုအမြဲတမ်းဟိုပြောနေတာပဲကျွန်တော်တို့အဖွဲ့ဝင်မှုတွေအတွက်ကျွန်တော်တို့ဒီဟာအတင်းသူတို့ကနေပြီးတော့ဆွဲထည့်နေတဲ့သဘောပေါ့နော်ဒါကတော့ကျွန်တော်တို့နဲ့မသက်ဆိုင်ဘူးအဲသူတို့
ဒီမှာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အခုလိုICCနဲ့ICJနိုင်ငံတကာတရားစီရင်အပိုင်းကစောင်ရွက်လာနေတဲ့အခြေအနေကိုတော့ဥဟန်ညာဝေကအခုလိုတုံ့တက်ပါတယ်ဒီအမှုတွေကICJရောICCရောကြားပါမယ်။ဘာကြောင့်လဲဆိုဒီတရားဥပဒေကိစ္စတွေကတနိုင်ငံနဲ့တနိုင်ငံကြားမှာလုပ်နေရတဲ့ကိစ္စဆိုတော့မခိုင်မာရင်ရှေ့တိုးလို့မရဘူး။ ခိုင်မာတယ်သူတို့မြင်လို့သူတို့ကရှေ့တိုးနေတာဖြစ်ပါတယ်။ဒါပေမဲ့အချိန်တော့ကြာပါမယ်။ချက်ချင်းမနေ့ပြန်တဲ့ဘက်ကဒန်ချမယ်ဆိုတာတော့မဟုတ်ပါဘူး။ဒါအချိန်ယူရမယ်။ပြည့်ပြည့်စုံစုံသူတို့စုံစမ်းရမယ်ကိစ္စဖြစ်တယ်။ဒါပေမဲ့ကျွန်တော်ပြောချင်တာကဒီအချက်လက်တွေကလုံးဝခိုင်မာမရှိဘူးဆိုရင်ဒီနိုင်ငံတွေလည်းရှေ့တိုးမှာမဟုတ်ဘူး။ICC ဆိုရင်လည်းဒီအရေးယူတဲ့ကိစ္စမှာ လုံခြုံရေးကောင်စီမပါဘဲနဲ့ရှေ့တိုးဖို့ကတော်တော်ခက်တဲ့ကိစ္စဖြစ်တယ်။ဒါပေမဲ့အခုကတရားစွဲဖို့ရှေ့တိုးနိုင်တာပါလဲဆိုခိုင်မာတဲ့အချက်လက်လေးပေါ်နေလို့သူတို့ကဒီလုံခြုံရေးကောင်စီကိုမဆောင်ဝဲနဲ့ဒီဟာကရှိတယ်အကြောင်းအရာရှိတယ်အရေးမယူလို့မရဘူးဆိုတဲ့ကိစ္စနဲ့တွားနေတာဖြစ်ပါ
ICCနိုင်ငံတကာရာဇဝတ်ခုံရုံးရဲ့ပြီးခဲ့တဲ့ကြာတာပတိနေ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့မြန်မာကနေရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ဘက်အတင်းကျပ်မောင်းထုတ်ခဲ့မှုကို ICC ဥပဒေချုပ်ရုံးအနေနဲ့စုံစမ်းစစ်ဆေးဖို့တရားသူကြီးတွေဘက်ကခွင့်ပြုလိုက်ပြီးဖြစ်ကြောင်းဖော်ပြထားပါတယ်။
ရှင်ခင်ဗျာဒီမနက်ရုပ်ရှင်မှတ်တမ်းတွေနဲ့ပတ်သက်လို့နိုင်ငံတကာဖိအားတွေဟာမကြုံစဘူးအောင်ပဲအခုနှစ်ပိုင်းထဲမှာမြင့်တက်လို့လာပါတယ်ဒီပေါ်မြန်မာအစိုးရရဲ့တုံ့ပြန်ချက်နဲ့တဏ္ဍာမကြီးဆွမ်းဆောင်မှုတွေဟာစီလျော်မှန်ကန်မှုရှိရလားလုံလောက်မှုရှိပါရဲ့လားလာမယ့်အင်္ဂါနေ့ည10:00လိုက်အစီအစဉ်မှာတော့နိုင်ငံတကာဖိအားနဲ့မြန်မာတုံ့ပြန်ချက်ဆိုတဲ့ခေါင်းစဉ်နဲ့ င်းထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမိန့်မြန်းကြမယ်သတင်းရှင်တွေကိုဖိတ်ခေါ်ပါရစေ
။VOA American တိုင်းရဲ့ဒိုင်းလေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒိုင်းလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ ဒေါက်တာရှင်များရှင်ရခိုင်ပြည်နယ်ကိုတုံးရကြရောက်နေတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ခရစ်စတင်ဘာဂနာဟာရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့စိုးရိမ်မကင်းဖြစ်ကြောင်းနဲ့ဒီကိစ္စတွေပြည်လက်ဖို့အတွက်ဆိုရင်လွှတ်လာတဲ့ကြားခံအဖွဲ့အစည်းတစ်ခုကစောင့်ကြည့်ထိန်းချုပ်လို့ကြောင်းသူရဲ့ခီးစဉ်တွေမှာပြောကြားလိုက်ပါတယ်ကုလကိုယ
Bangladesh ko thwat pi wa ye tu ye ye kaisa ne patat lo so yin mi chang kula tamaka thu ko sa le Christine Bagna ga pyo cha lai ba de Shakai myaw pai ma phit wa ni ye tai pwae ye chang tat ma do aso ya ne Shakai lan na kain e ro cha hni nai nai bo so yin lut lat de apwe si ti khu shi tin chang Shakai lut do okkata ne twi song nong ma pyo cha ka ya ba Kula tamaka thu ko sa le Christine Bagna ye khyi sin ha kaung mon ne khyi sin ti khu lo myin chang Dilo lulat de apwe si ti khu ga ja win sa wae pe tin ne so ye a chan pyu che ha le tin daw ye a chan pyu che phit chang Shakai mi ne lut daw du okkata u mya tan ga vio ye ko pyo ba de
ဟုတ်ကဲ့လောလောဆယ်အဲ့ဒီအခုဒီတခုကဒါဂျာဝင်ချန်ပီယံပြီးတော့ပါနန်းတေဖို့ဒါတက်ပါလေကောင်းပါလေကျွန်တော်တို့ဆက်တော့ဥစားလေအဲ့ဒါပဲဘုရားအမျိုးကိုပြပြပါလေအဲ့ဒါအဲ့ဒီလာလက်ကျတော့ကြောင့်ဒီဟာကနေပြီးတော့ငရတဲ့ခါမှာငါတို့အကြီးကြီးနဲ့တောင်းလို့ဒီရင်ဆွေးတဲ့ဟာသူတင်ပြပေးလို့ပြောလာနေပါလေ
ရှခိုင်လက်နက်ကိုင်အေအေဘက်ကတော့စစ်မှန်တဲ့ဂျာဂန်အဖွဲ့အစည်းကဒီကိစ္စကိုကာကွယ်ဖြေရှင်းပေးမယ်ဆိုရင်သဘောတူလက်ခံနိုင်ကြောင်းဖူယိုယေကိုအခုလိုပြောပါတယ်။ဒါကောင်းတဲ့လက်ခံတာပေါ့ဗျာနော်။ဟိုတကယ်ဂျာဂန်နေပြီးတန်ဖြိုးပေးနိုင်တဲ့နော်။ဟိုမှာကတော့လက်ခံနိုင်တဲ့ပုံစံတွေတို့ရှိရောကောင်းတာပေါ့။တကယ်အစ်မအိုတပ်ပါဒီဖြစ်ဖို့လိုတာပေါ့ဗျာ။တိုင်းတာလက်နက်ကိ Jagan Poisy to cool Lumen Lobusura, Senza Zia to cool Pijang, Tamado, Dreman, Denjai, Piovinia, Bumujo, Somintonga, Fuyo Ego, Piovade.
อันนั้นอย่างที่ผมเรียนกันมาเนี่ยปัจจุบันคือเดี๋ยวนี้เราไปเรียนอุบิโดจันโรไปเรียนเนี่ยคือเรียนคำอะไรแต่ถ้าเกิดว่าเรียนดูแลที่มันเป็นโลกปัจจุบันคือเดี๋ยวนี้ถ้าเกิดว่าเรียนดูแลก็ถ้าเกิดจะช่วยเรียนจะถ้าเกิดจะไปเรียนมันเลยปูเรือจะช่วยเรียนอะไรเนี่ยอันนี้ทำอยู่ที่ไหนเนี่ยจะเป็นสุดท้ายแต่ดูมันรู้หรอ
ซึ่งก็เป็นเนี่ยเราก็ไม่เชื่อคริสตินปากนาฮาโนเวมบาสตงยามามีมานังงูยาวสิเกียพี่บีสิคามีเนี่ยกูต้องยาจากคีเซนพี่เนี่ยโนเวมบาสักคนเนี่ยมาตัวยาวเขียบะโนเวมบาสักเชียมามาดอมยูเนก้าทุเรอช่วยมุยมาสิคามุสลิมเฮนูลมยูเนี่ยด้วยส่งเงบีที่กันนี่สิคามีเนี่ยกันนี่เปลี่ยนเลยทุกความมาพี่บาร์เลยสิคามีเนี่ยคีเซนมาซาจิงเกมาโรสุยาอยากชีวิตเนี่ยด้วยส่งเงบาร์เลย
ถ้าหากคริสตินปากนาอันนี้เนี่ยมีมานังงูสโตร์ท่าเจมี่ลายเอาด่าเลยพี่บาร์เดก็จะแทะเต็มไปหมดตัวเราเช่นคุณรอยข้างพี่เนี่ยมีเอาไปใจเพื่อเชนิดเดียนเพื่อเสียเอามาข้างพี่เนี่ยมีเอาอุ้มอยู่ในเทวาเป็นจิวามาและเนจจีจีจะเอาปากเวกระจังในเดชอบจะสิบีโรอุ้มอยู่ตรงมือตัวเดียร์ยาสิเคเรลูเด็กตาขันก็พี่บาร์เลยเทวาเป็นจิวานี่นักงานเอเอพ่อยก็ช่วยได้ตรงเนี่ยพี่ตาจังเปลี่ยนเลยพี่ขยายรับพี่เดลูอันนั้นไปในสถานะเจ้าบุม
ကိုရှင်ကြီးပြင်းထန်တဲ့ဆေးဖြစ်ပါတယ်အဲ့ဒီတိုက်ပွဲတွေရဲ့အကျိုးဆက်ဖြစ်တဲ့ဒေသခံပြည်သူတွေမကြာခဏသက်ဆုံးရှုံးရတာထိခိုက်ဒဏ်ရာရတာတွေလည်းဖြစ်ပေါ်နေတာပါဒီကနေ့မနေ့ပိုင်းမှာလည်းရောင်မျိုးနဲ့ထပ်ရွေးပင်ကြည့်ပါမှာလက်နက်ကြီးကြီးကြားရောက်ပေါက်ကွေးခဲ့တာကြောင့်နေသုံးလုံးပြည့်စည်တော်ပြီးအမျိုးသမီးတူတန်ရရှိခဲ့တယ်လို့ဒေသခံတူကပြောရဲကိုပြောပါတယ်လက ကျွန်တော်ကအကုန်ကြည့်ရပါဘို့ကျော်ရအနှလုံးရတော့ဟိုအခေါင်ပေါ်ရအကုန်ပေါ်ရပြီးလို့ရှိရင်ဟိုတုံးပြီးတည်းတစ်ခုပါပဲပြီးတော့မင်းကလေးတုံးပါရဲ့ဟိုကံကောင်းကိုဖြစ်ရပါဘို့ Let's see Shima, Daya Yata de Mudmigo, Yao Seungo, Pusong Tabi, Daya Shinegaro, Suying the Amashibene, Dedakan in a type with Tachimau, Suying Yarelo, Duga Sajobare, Yao New Limwe Dama, Dasuita, Tamdoga, Lena Gidune, Nina Chivarevo, Picanera, Neyashi Vilo, Dedakan Uga Pioso Nijabene, and now when I sit on the show, Bumungi Winzo Ugaro, and if we are Chivarevo, Miko, Picanera, John, Janley, Picayara, Chidelo, Jobare.
Hey, what, Yan? Limwe Dama, let him like it.
ကျွန်တော်တို့ပြည်ထောင်စုများပြန်ကြတာအခုလိုဒီဖက်နဲ့တစ်ဖက်ပြန်လည်ဆွဆွေးပြောဆိုမှုတွေရှိနေပေမဲ့လေမနေ့ကမြောက်ဦးမှာဗားတိုက်ပွဲမှာမရှိဘူးလို့အေအေပြောခွင့်ရခိုင်ဒုက္ခကပြောပါတယ်ဟုတ်ပါမယ်ဒါတော့လည်းတိုက်ပွဲမရှိတာမရှိဘူးပြအဲ့ဒီတိုက်ပွဲဆိုတော့ဥစ္စာကတော့လည်းနည်းနည်းကြီးလို့ပြပြီးတော့စမ်းနေတဲ့ဥစ္စာတွေမနေ့ကလေမင်းသားမျိုးနဲ့တိုင်ပေါင်းကြည့်ရမှာအသက
ာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုလည်းအခုထုတ်လွှင့်နေတဲ့ညနေပိုင်းရေဒီယိုအစီအစဉ် PP ချင်း9နာရီမှာ Intel Set 17နဲ့ Mia Set 3ဂျူရူတွေကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါနဲ့မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလို VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချက်ကိုကိုအောင်လွင်ကပြောပြပေးပါအောင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူသင်မသင်စုံစမ်းနေတဲ့အောက်လွှတ်တော်ထောင်လိုင်းကော်မတီမှပြီးခဲ့တဲ့လတည်းအမေရိကန်သမ္မတနဲ့ယူကရိန်းသမ္မတတို့တယ်လီဖုန်းဆက်စကားပြောတာကိုနားထောင်ခဲ့ကြရတဲ့အမျိုးသားလူညိုရေးထိတ်တန့်ရာရှိဒီနေ့ထွက်ဆိုရမှာဖြစ်ပါတယ်မနက်ပိုင်းကျန်းနာဝဲအစီအစဉ်မှာတော့ဒုသမရမိုက်ပင်ဆီရဲ့လက်ထောက်ဖြစ်သူဂျင်နီဖာဝီလျံစ်နဲ့အမျိုးသားလူညွန်ရေးကောင်စီရဲ့ယူကရိန်းဆိုင်ရာထိတ်တန့်ရရှိဒုဗိုလ်မှူးကြီးအလက်ဆန်ဒါဗင်မန်တို့ထွက်ဆိုကြမှာပါ။နောက်တော့မှထွက်ဆိုမဲ့သူနှစ်ယောက်စလုံးကတော့သမရထရန့်ကသူ့ရဲ့နိုင်ငံရေးပြန်ပြက်တွေပေါ်စုံစမ်းမှုယူကရိန်းဆိုတာတာဝန်ရှိသူတွေကိုဖိအားပေးခဲ့တယ်လို့ဆွဆွဲထားတဲ့တယ်လီဖုန်းဆက်သွယ်မှုနဲ့ပတ်သက်လို့စိုးရိမ်မခင်းတဲ့သဘောထားတွေကိုပြောဆိုထားကြတာပါ။ဟောကမလုံညွေးတက်ဖွဲ့ရင်းနဲ့တင်းတင်းနေနေကလေးကဝန်းရံထားတဲ့တက်ဆိုဝင်းတွင်းမှာကြံနေတဲ့ဆန္ဒပြကြောင်းသားတွေအတားအဆီးတွေကိုဖျက်ချော်ဖို့ကြိုးစားနေကြပါရဲ့ရဲတက်ဖွဲ့ကတော့ထွက်ပေါက်တစ်ခုကိုတော့ဖွင့်ပေးထားပြီးကြောင်းသားတွေကိုအင်းနှင်းပြလက်နက်တွေကိုစွန့်ခွာပြီးတော့ထွက်ခွာကြဖို့လည်းအမိန်ပေးထားပါရဲ့အီရန်နိုင်ငံတဝန်းအစိုးရဆန့်ကျင်ဆန္ဒပြပွဲတွေကိုနှိမ်နင်းနေတဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်အာဏာရှင်တွေကအင်တာနက်ဆက်သွယ်မှုတွေကိုဆက်လက်ဖျက်တောက်ထားပါရဲ့ဆန္ဒပြပွဲတွေနဲ့မတည်မငြိမ်အခြေအနေတွေကြောင့်တောက်ချန်တွေကဆက်လို့လူရှိဦးတမင်းနဲ့လည်းသိဆုံးခဲ့ရတာပါလန်ဒန်ချီဆိုင်အင်တာနက်လက်ခွင့်ဆောင်ကြည့်လို့ရှာမှုဖွဲ့ NetBlocks ကတော့စနေနေ့ကဆက်လို့အီရန်စိုးရွားကအင်တာနက်ဆက်သွယ်မှုတွေကိုဖျက်တောက်ထားတာဖြစ်တဲ့ကြောင့် VOA ကိုပြောဆိုထားပါရဲ့တာလီဘန်နဲ့အချင်းတော်ကြားဖမ်းဆီးထားတဲ့နောက်နိုင်ငံသား၂ယောက်ကိုအချင်းသားလဲလဲအစီအစဉ်ရပြန်လွတ်ပေးလိုက်ပါတယ်တာလီဘန်စစ်မြင့်တပ်မှု၃ယောက်ကိုလည်းအာဖဂန်စစ်ရဲကပြန်လွတ်ပေးလိုက်တာပါအမေရိကန်နိုင်ငံသားကေဗင်ကင်းနဲ့ဩစတြေးလျနိုင်ငံသားတီမိုသီဝိတ်စ်တို့ကိုတောင်ပိုင်းဇဘူးပြည်နယ်မှာပြန်လွတ်ပေးလိုက်တာဖြစ်တဲ့အကြောင်းလဲတာလီဘန်နဲ့နှိစက်သူတွေကပြောပါတယ်ပြန်လွတ်လာသူ၂ယောက်ကိုတော့ပမောက္ခတွေဖြစ်တဲ့စာတင်ကြားပို့ချနေကြတဲ့ကာဘူးမြို့တော်ကအမေရိကန်တပ်စုရောင်းဝယ်အပြင်ဘက်မှာ2016ကတာလီဘန်တွေဖမ်းဆီးသွားတာပါအချင်းသားလဲလဲအစီအစဉ်ရဖမ်းဆီးခံတာလီဘန်တမူတော်ကိုလေချောင်းကနေကာတာကိုပို့ဆောင်လိုက်ပြီးနိုင်ပိုင်းရမှာသူတို့နှစ်ယောက်ကိုပြန်လွတ်ပေးလိုက်တာလည်းဖြစ်ပါတယ်
။တရင်အချင်းချက်ကိုကိုအောင်လုံးကြီးညာပေးခဲ့တာပါရှင်။ဒီညနေအစီအစဉ်ထုတ်လို့ရမှုကမခင်ဖြစ်ရဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dexter Wanderet ဖြစ်ပါတယ်။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00လိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလာမီတာ190တို့ကနေထုတ်လွှင့်ပေးသွားအောင်ပါ။တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျေးမရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနှောင်းလာပါ
This program has come to you from the Voice of America, Washington.